2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲဟောင်းရောဘတ်မြူလာကိုအထူးစုံစမ်းစစ်ဆေးရမှုအဖြစ်ခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်းတရားရေးဌာနကဗိုလ်ထုတ်နေမှာကြေညာပါတယ်အမေရိကန်ပြည်သူတွေအနေနဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုကထွက်ပေါ်လာမယ့်ရလအပေါ်ယုံကြည်မှုအပြည့်အဝရှိစေရေးအတွက်အထူးအကြံပေးတဦးကိုခန့်အပ်တာဝန်ပေးသင့်တယ်လို့သူ့အနေနဲ့ယူဆကြောင်းလက်ထောက်နိုင်ငံတော်ရှင်းနေချုပ် Rod Rosenstein ကပြောပါတယ် Robert Mueller ဟာ FBI အကြီးအကဲအဖြစ်2000ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရမ့်ရာထူးကဖယ်ရှားလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်သူဖြစ်ပါတယ်သမ္မတထရမ့်နဲ့သူ့ရဲ့လက်ထောက်ဒီနေ့ရုရှားနိုင်ငံကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးတဲ့နေရာမှာအခုလိုအထူးစုံစမ်းစစ်ဆေးရမှုဒါမှမဟုတ် community ရဲ့ဖွဲ့စည်းဆောင်ရွက်ဖို့လွတ်တော်အတွင်းမှာရှိတဲ့သမ္မတထရမ့်ရဲ့ Republican Party ကလွတ်တော်အမတ်တချို့နဲ့အတိုက်ခံ Democrat Party ကလွတ်တော်အမတ်တွေကတောင်းဆိုနေကြတာပါရုရှားနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စကို FBI အပြင်အထက်နဲ့အောက်လွှတ်တော်နေရာစလုံးကထောက်လှမ်းရေး committee တွေကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတဲ့ကြော်လွန်လာနေတာဖြစ်ပါတယ်မြူတာလူညိုရဲ့အကြံပေးမိုက်ကယ်ဖလင်းနဲ့ရုရှားနိုင်ငံအကြားဆွနမှုရှိမရှိဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆိုင်းပေးဖို့သမ္မတထရန့်ကသူ့ကိုပြောခဲ့ကြောင်းမကြသေးခင်ကယာရုကဖယ်ရှားခံလိုက်ရတဲ့ FBI ညွန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းနေထိုင်ရေးသားအသိပေးခဲ့တယ်ဆိုတဲ့သတင်းအင်္ဂါနေ့ကထွက်ပေါ်လာပြီးတဲ့နောက်မှာအထူးစုံစမ်းစစ်ဆေးရမှုခန့်အပ်တာဝန်ပေးရေးတောင်းဆိုမှုတွေလည်းတိုးမြင့်လာခဲ့တာပါ